အမေရိကန်နိုင်ငံရဲ့ယာယီကာကွယ်ဝင်ကြီးဖြစ်သူ Patrick Shanahan ဟာကာကွယ်ဝင်ကြီးအဖြစ်အဆိုပြုရထားခံရကနေရုတ်သိမ်းနှုတ်ထွက်သွားတယ်လို့ American သမ္မတ Donald Trump ကအင်္ဂါနေ့ကကြေညာခဲ့ပါတယ်။ Patrick Shanahan နေရာမှာ American ကာကွယ်ဝင်ကြီးဌာနစစ်ဘက်ဆိုင်ရာဝင်ကြီး Mark Esper ကိုအစားထိုးတာဝန်ပေးသွားမယ်လို့သမ္မတ Trump ကပြောပါတယ်။ Mark Esper ဟာလက်ရှိရာထူးနေရာမှာ2019ခုနှစ်နိုဝင်ဘာလကတည်းကတာဝန်ထမ်းဆောင်နေခဲ့တာပါ။အဲ့ဒီမတိုင်ခင်ကတော့ကာကွယ်ရေးလုပ်ငန်းဆိုင်ရာအဓိက contractor ကုမ္ပဏီကြီးတစ်ခုဖြစ်တဲ့ Raytheon Company မှာ9နှစ်ကြာလုပ်လုပ်ခဲ့ပါတယ်။ကာကွယ်ဝင်ကြီးအသစ်အဖြစ် Patrick Shanahan ကိုခန့်အပ်ဖို့ American အထက်လွှတ်တော်ကအတိမပြုဘူးဆိုရင် Mark Esper ဟာကာကွယ်ရေးဝင်ကြီးဖြစ်လာနိုင်တယ်လို့ရခိုင်ကလေးကခန့်မှန်းထားခဲ့ကြတာပါ။Patrick Shanahan ကတော့မိသားစုနဲ့အတူနေချင်းပိုရချင်းလို့ဆိုပါတယ်။တစ်ချိန်တည်းမှာပဲ Patrick Shanahan ရဲ့သူ့ရဲ့ရခိုင်အိမ်တော်ကြားကိုနှစ်ကြာအိမ်တွင်းဆိုင်ရာအငင်းပွားနေတဲ့ကိစ္စကို American ပြည်တော်စုထောက်လှမ်းရေးဘူရိုအဖွဲ့ FBI ကစုံစမ်းစစ်ဆေးနေတယ်လို့လည်း USA Today နဲ့ Washington Post သတင်းစာတွေမှာဖော်ပြပါရှိခဲ့ပါတယ်။ Patrick Shanahan ရဲ့မျက်နှာကိုလက်သီးနဲ့ထိုးလို့သူ့ရဲ့ရခိုင်အိမ်တော်ဖန်စီခံခဲ့ရတယ်လို့တရားအဖြစ်အပျက်တစ်ခုမှာတော့သူ့ရဲ့သားကအမေဖြစ်သူကိုဘေ့စ်ဘောရိုက်တံတွေရိုက်လို့အဖမ်းခံခဲ့ရတယ်လို့လည်းပါရှိပါတယ်။အခုလည်း Patrick Shanahan ကာကွယ်ရေးဝင်ကြီးအဖြစ်အဆိုပြုခံထားရတဲ့ကနေနှုတ်ထွက်သွားတဲ့အချိန်ဟာ American နဲ့ Iran တို့အကြားဆက်ဆံရေးတင်းမာနေချိန်လည်းဖြစ်ပါတယ်။